UN OCHA ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးအဖွဲ့ရဲ့မနေ့ကကြေညာချက်မှာမြန်မာနိုင်ငံအနောက်မြောက်ဒေသမှာလက်နက်ကင်ပဋိပက္ခအခြေအနေဟာပုံမဆိုးရွားလာနေပြီးတော့စစ်ရှောင်ဒုက္ခသည်တွေအတွက်အရေးပေါ်အကူအညီတွေအများအပြားလိုအပ်နေတယ်လို့တတိပေးထားပါတယ်။ဒီလိုမျိုးတတိပေးချက်အရနိုင်ငံတကာအကူအညီတွေရဖို့မျှော်လင့်ပေမဲ့လက်ရှိအခြေအနေတွေကြောင့်ပေါ့နော်အတားအဆီးတွေရှိနေမှာကိုစိုးရိမ်မှုတွေလည်းရှိနေပါတယ်။ပြပရောက်အကူအညီပေးရေးအဖွဲ့တချို့ကိုဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကပြောပြမှာပါရှင
်။ UNOCHA ရဲ့ညင်ညာချက်ထဲမှာတော့ချင်းစကိုင်းနဲ့မကွေးတိုင်းတွေမှာမကြသေးမီကစစ်ကောင်စီတပ်နဲ့ချင်းဒေသကာကွယ်ရေးတပ် CDF ကြားတိုက်ပွဲဖြစ်ပွားနေတာ၊မကွေးနဲ့စကိုင်းဘက်မှာလည်းဒေသခံ PDF တွေနဲ့တိုက်ပွဲဖြစ်နေတဲ့အခြေအနေကပိုဆိုးလာတယ်လို့ဖော်ပြပါတယ်။ဒီအခြေအနေတွေကြောင့်စစ်ဆောင်ဒုက္ခသည်ဥယျာဉ်တိုးလာနေပြီးအရေးပေါ်အကူအညီတွေပုံမလိုအပ်လာနေတယ်လို့လည်းဖော်ပြထားတာပါ UNOCHA ရဲ့ညင်ညာချက်ကြောင့်နိုင်ငံတကာအကူအညီတွေပိုရလာနိုင်ပေမဲ့အကူအညီပေးရလမ်းကြောင်းတားမြစ်ပိတ်ပင်ခံရွယ်ရှိတာကြောင့်လက်တလုံးမှာအရေးပေါ်အကူအညီတွေရရှိဖို့တိတ်မလွယ်ကူသေးဘူးလို့ American Washington DC area အခြေစိုက်ချင်းလူမှုအဖွဲ့အစည်းဥက္ကဋ္ဌဒွန်ကမ်ကပ်ကပြောပါတယ
်လက်တလုံးကတော့အကူအညီရဖို့တော့ကျွန်တော်တို့ကမျှော်လင့်ပါတယ်ဘာဖြစ်လို့လဲဆိုတော့အင်မတန်မှပဲစီးဝါအစလိုအပ်နေတယ်ဒါပေမဲ့ချက်ချင်းကအကူအညီရဖို့ကကြင်ကြံနေတာပေါ့ဘာဖြစ်လို့လဲဆိုတော့ဒီစစ်ကောင်စီကနေပြောမှလည်းဒီထောက်ပံ့သွားလာနေတဲ့ဒီလမ်းကြောင်းတွေလည်းအကုန်လုံးပိတ်ထားတယ်ဆိုတော့လေတကယ်ရခဲ့ရင်တော့မှလိုအပ်တဲ့နေရာကိုထိထိရောက်ရောက်ရောက်နိုင်ဖို့ဆိုတာအင်မတန်မှဒီချိန်မှာဖြစ်ခဲ့ပါတယ
်ပြီးခဲ့တဲ့ရက်ပိုင်းနဲ့ချင်းပြည်နယ်ထန်တလန်မြို့ကလက်နက်ကင်ပိဋိပက္ခအတွင်းတမျိုးလုံးဤပါမီးလောင်ကျွမ်းခဲ့တာကြောင့်မြို့ကန်အလုံးဘေးလွရာထွက်ပြေးတင်းရှောင်သွားရပြီးအရေးပေါ်အကူအညီအများအများလိုအပ်နေတာပါနိုင်ငံတကာကပေးလာမယ့်အကူအညီတွေကိုကြိုဆိုပေမဲ့ဒေသတွင်းထိုးစစ်တွေကိုတားဆီးနိုင်မှသာစစ်ရှောင်ဒုက္ခသည်အရေးနဲ့လူသားချင်းစာနာမှုအကူအညီပေးရေးကိစ္စကိုပါဖြေရှင်းနိုင်လိမ့်မယ်လို့အမေရိကန်အင်ဒီယားနာပြည်နယ်အခြေစိုက် BACI အဖွဲ့အမှုဆောင်ဒါရိုက်တာအီလိုက်ဇာဘာနီကပြောပါတယ်
ဥချကထုတ်ပြပြီးတဲ့နောက်ပိုင်းမှာနိုင်ငံတကာကနေပြီးတော့မှအကူအညီတွေပံ့ပိုးပေးလာမယ်လို့တော့မျှော်လင့်ချင်ပါတယ်။ဒါပေမဲ့ဒီစစ်ကောင်စစ်တပ်မတော်တွေကနေတိုက်နေတဲ့ဟာကိုမရမချက်တရားနဲ့ပူဆိုးလာဖို့ပဲရှိပါတယ်။ဆိုတော့နံပါတ်1ကတော့တိုက်နေတာကိုရပ်ပါ။နံပါတ်2ကတော့တကယ်လူအပ်နေတဲ့ကလေးတွေပါဝင်အမျိုးသမီးတွေပါဝင်လူအနေနဲ့စားစရာအားလုံးရနိုင်ဖို့ရာနိုင်ငံတကာကနေပြီးတော့မှဝင်လာတဲ့ဟာရယ်ပြီးရေလောကမှာရှိတဲ့ civil society ကနေပြီးတော့မှကိုယ်ထောက်ပံ့ပေးတာဒီအားလုံးကိုဟန်တမရှိပံ့ပိုးပေးဖို့လိုတယ်ဆိုတာကိုတော့ကျွန်တော်တို့ပြောချင်ပါတယ
်ထန်တလန်ရေးကိုကုလလုံးညွန်ရေးကောင်စီမှအလေးထားဆွေးနွေးအရေးယူဆောင်ရွက်ပေးဖို့ချင်းလူအခွင့်အရေးအဖွဲ့ CHRO ကအောက်တိုဘာ29ရက်နေ့မှာအစည်းအဝေးခန်းစာထုတ်ပြန်တိုက်တွန်းခဲ့တာပါဒါပေမဲ့လုံခြုံရေးကောင်စီအပေါ်မျှော်လင့်ချက်နည်းနေပြီးအခြားလမ်းကြောင်းတွေနဲ့ချင်းကပ်ဆောင်ရွက်ဖို့ချင်းလူမှုအဖွဲ့အစည်းတွေကြိုးပမ်းနေတယ်လို့ဥက္ကဋ္ဌဒွန်ကမ်ခတ်ကပြောပါတယ
်လုံခြုံရေးကောင်စီအနေနဲ့တော့ရည်ရွယ်ဖို့ကကျွန်တော်တို့ခက်ခဲတာပေါ့ဘာဖြစ်လို့လဲဆိုတော့တရုတ်နဲ့ရုရှားကအငြင်းရန်ဒီတူအာနာတုံးရမှာဒီစစ်ကောင်စီထက်ကနေသူတို့ပါလိရှိတဲ့အော်သမိုင်းတွေရှိတယ်ဒါတော့ကျွန်တော်တို့လုံခြုံရေးကောင်စီရဲ့နေပြမအကယ်၍အရေးမယူဘူးဆိုလို့ရှိရင်ကျွန်တော်ဂျန်နဲ့လမ်းကြောင်းတွေသွားမှာပေါ့ဟို ICC တို့ ICJ တို့ဆိုတဲ့ဟိုတခြား International Court တွေကိုကျွန်တော်တို့သွားရမယ်။ဘာဖြစ်လို့လဲဆိုတော့ဒီဥစ္စာက Crime Against Humanity အခုတည်းမဟုတ်ပဲနဲ့နော် War Crime လည်းဖြစ်တော့နော်အဓိကတော့ ICJ ကိုကျွန်တော်တို့သွားလို့ရတယ်။ Tandala မင်းရှူတဲ့ဒီစားတော့လေဒီစစ်တပ်ကမင်းရှုတယ်ဆိုတဲ့ဥစ္စာကကျွန်တော်မှာအခမ်းအမဟိုအထောက်အထား evidence တွေရှိပါတယ
်မိလာကစားခဲ့တဲ့လက်နက်ကင်ပဋိပက္ခတွေကြောင့်မြန်မာနိုင်ငံအနောက်ဘက်ခြမ်းဒေသတွေမှာအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်လူပေါင်း 38,000 လောက်အိုးအိမ်ဆွန့်ခွာခဲ့ရပြီးအိန္ဒိယနယ်စပ်အနီးထန်တလန်မြို့မှာလည်းခိုးလုံနေသူ 10,000 ကျော်အပါအဝင်ချင်းပြည်နယ်မှာ 18,300 ထဲမှနေရှိနေကြောင်း UNOCHA ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ